င်္ဂလာပါခင်ဗျာဒီနေ့တရက်ဒီ live session မှာတော့လက်နက်ကန်ပိပကတ်တွေဘယ်လိုရပ်နိုင်လဲဆိုတာကိုဆွေးနွေးနေပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာအခုဆိုရင်လက်နက်ကန်ပိပကတ်တွေကြောပြန်ပေါ်ပေါက်လာရတာနေပြီးထောင်ချီတဲ့ဒေသခံတွေအထူးဒုက္ခရောက်နေကြတယ်လို့ပဲတိုက်ပွဲတွေချမ်းမှာပိတ်နေနေတဲ့သူတွေလည်းရှိနေကြကြောင်းပြည်သူပြည်သားလည်းစိုးရိမ်နေထွက်နေပါတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပြည်နယ်ဆွေးနွေးပြည်မဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်တော့ဒီ live မှာရောက်နေပါပြီအချင်းပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူဂျာနောက်တူကတော့ဒီကျွန်တော်တို့ဒီနိုင်ငံရေးစီအခက်ခဲဥမ္မောင်ဆိုးလို့ဖြစ်ကြပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပင်နယ်ဆွေးနွေးပြည်မဲ့ပုဂ္ဂိုလ်ရဲ့ရေဝီယာတုံးသက်ချက်ကိုကြားပြရစီအရင်ဆုံးဒေါက်တာတူးချာဆွေးနွေးစီချင်ပါတယ်ခင်ဗျာကျွန်တော်ဒီပြီးရလာနေဆက်လိုက်တဲ့တိုက်ပွဲကြီးအခုချိန်ဒီလဲဆက်ဖြစ်နေပြီးတော့ဟိုဒီစီးရဲတင်းမာမှုကြီးဘလို့ကနေဘလို့ဆက်ပြီးတော့အခုလို့အချိန်ပြတ်လာတယ်လို့ဟိုရေဝီယာအနေနဲ့တုံးသက်လို့ရမယ်ဆရာတူးချာရင်ဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ဒီတက်တနာဖြည့်ရှင်းဖို့ဖြည့်ရှင်းနေပါတယ်လို့ကျွန်တော်မြင်ပါတယ်အဲ့ညမာတဲ့ဒီလိုစစ်ကြတနာနိုင်ရေးကြတနာဖြစ်တယ်။ဒါကိုသစ္စာဆွေးနွေးဖြေရှားမယ်ဆိုတာတိုက်ပွဲကများနေတယ်။တည်ရရဖြေရှင်းလို့တဲ့သဘောထားတွေတွေ့နေနေရတယ်။အဲ့ဒီနိုင်ရေးကြတနာရဲ့အဖြေအစစ်တည်ပြီမှာမရှိပါဘူး။နိုင်ရေးစနစ်ပွဲပွဲမှာပဲရှိတာကအလုံးနဲ့အပြည့်ဖြစ်ပါလေ။ဒါကြောင့်မလို့ဒီစစ်ပွဲတွေဖြစ်ပေါ်လာရခြင်းနဲ့အကြောင်းရင်းကတော့ဒါကြတနာဖြေရှင်းတဲ့နည်းလမ်းကဒါမားနေတဲ့အတွက်တော့ဒါကိုပြင်ရမှာပါ။အဲ့ကျွန်တော်တောင်းအဲ့တော့ဆရာကိုနေကျေကျေဆင်းရဲနေမှာနေပြီးတော့မှအတန်တားအဝတ်တင်းစင်ကဥဆောင်ပြီးမှစာချုပ်တော့တစ်ခုလက်မှာရေးထိုးခဲ့ပါလေ။အဲ့ဒီအရကတော့ဗာလဲဆိုလို့ရှိရင်ဒီဒီစစ်ကြတာကိုနေစစ်ရဲနေမှာဖြည့်ရှင်းပါ။နိုင်ရေးနဲ့ကျင်စစ်ဆုံစနစ်ပြည့်ဖြည့်ရှာသားမယ်ဆိုရတာဖြစ်တယ်။ဒါကိုတမတာတို့တမတာစာချုပ်တို့တာချုပ်ဒါပေလို့တော့ဥပဒေတို့ကလည်းနောက်ပြီးနိုင်ငံပါတယ်ကောင်းဆောင်တယ်လက်မှတ်ရေးထိုးခဲ့တာ။ဒါနဲ့ဒီနေ့ဒီစင်တာမှာအာဏာပိုင်နေတဲ့သမ္မတတော်ကမင်းနဲ့ပြည်တော်ဖြစ်နေကြတာ။ဒါကအကောင့်တွေမဖော်ခဲ့ကြဘူး။ဒါကိုကျွန်တော်ကတရားကတရားကိုအမှန်ကအကောင့်တွေဖော်နိုင်တယ်ဆိုလို့ရှိရင်တိုက်ပွဲတွေရှင်းစရာမလိုဘူးလို့ကျွန်တော်အဲ့လိုယူဆတယ်။အဲ့တိုက်ပွဲဆိုတာဒါဖြစ်လာရတဲ့အကြောင်းရင်းတော့အမျိုးမျိုးရှိတာပေါ့လေ။အဲ့တော့ဘုရားပြောတဲ့တိုက်ပွဲဆွေးနွေးရမှာထိုးစစ်တန်တဲ့ထိုးစစ်နဲ့အချို့ကတက်ကွေးစာရရှိတာပေါ့ဒီဒီတို့ဒီတက်ကွေးဒီအားလုံးတော့ပြဆိုင်ရမှာပဲဒီတက်ကွေးတရားနဲ့တက်ကွေးကြီးတွေဖြစ်လာတာဒါကြောင့်မလို့အဲ့ဒါကိုကျွန်တော်ကဒါဒီသူရဲ့နေချင်းရှင်ရဲ့နိလာကိုရပ်ဆိုင်တော့မှာဒီနိုင်ရေးစစ်ဆုံးစနစ်ကိုကျွန်တော်ဒီဒါဒီဆိုင်မှာတော့ဆောင်းတာမလို့ရတယ်ဒါကကျွန်တော်ပြောချင်တာဗာလက်ဆိုလို့ရှိရင်ဒီနေ့ချင်းကမှာကျွန်တော်ကဒီစစ်ရဲ့ပြင်ကနေလည်းဘယ်ဝိုင်းတူဆိုတဲ့ဆောင်ဖို့ကိုကြိုင်ပြီးတော့မှကျွန်တော်ဒီတိုင်းတားလဲလက်ကျွဲဖွဲ့စည်းအားလုံးကြီးတယ်နေတယ်မခွဲခြားပဲနေအားလုံးကိုစီမီပွဲဘယ်ဝိုင်းကိုဖိချားပြည်တယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
အဲ့ဒါလို့တော့ solution တော့တက်ပွဲဆက်ရှိစရာမလိုဘူးလို့ကျွန်တော်ယူဆတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျာဒါတည်းကဆွနစ်ပြေကျေးဇူးပါဆိုတော့ကျွန်တော်ဆရာဦးမောင်ဆိုးကိုလည်းဆွနစ်ပြေစီချင်ပါတယ်ကျွန်တော်ကတော့အခုဟိုလက်တလုံးအခုဒီဟိုဒီမြောက်ပိုင်းမှာဖြစ်နေတဲ့စစ်ရှင်မြင့်လာရဲ့ကိစ္စကြီးကဘလို့ဘလို့ကနေအခြေခံပြီးတော့အခုလိုအချိန်တက်လာတယ်လို့ဆရာဟိုတုံ့တက်လို့ရတယ်ခင်ဗျာ
ပထမပိုင်းကတော့ခင်ဗျာကျွန်တော်ဒီဇင်ဘာနဲ့ဇန်နဝါရီမှာတပ်မတော်နေပြီးတော့တနင်္လာရီမှာထိုးစစ်ပွဲမှာလဲအဲ့ထိုးစစ်ဝင်ပြီးတော့ကာလတစ်ခုရပ်သွားမှာတပ်မတော်ရပ်သွားတဲ့အချိန်မှာကင်းရဲနေပြီးတော့ကျွန်တော်ကာမိုင်းနဲ့ဖတ်ကန်လမ်းပေါ်မှာဒီသရာမီနောင်မှာအဲအင်အား30လောက်ပါတယ်ဆူရဆူကြောင်ကြောင်ပြန်တိုက်လိုက်ပါပြန်တိုက်ရည်တိုက်ခိုက်မှုဖြစ်သွားပြီးတဲ့အချိန်မှာတောင်းလို့နေဒါနဲ့ပတ်သက်ပြီးတော့ပြန်လဲတုတ်ပြန်တဲ့သဘောတွေအခုအချိန်မှာပြန်ဖြစ်တယ်လို့ထင်တယ်ပြန်ဖြစ်လာပါတယ်အဲပြန်ဖြစ်လာတဲ့အချိန်မှာအခုထူးခြားတာတစ်ခုကတော့အဲစစ်ဘေးဒုက္ခတွေစိတ်မြင်ရတဲ့ပြဿနာပါအဲ့ဒါကလည်းကျန်ရည်တိုက်ခိုက်မှုပြောင်းလဲသွားတယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့အခုနောက်ပိုင်းမှာကျန်ရည်တိုက်ရည်တက်မှရထိုးစစ်ဝင်တဲ့အချိန်မှာကျန်ရည်ကပြန်တိုက်ခိုက်ခြင်းရှိပဲနဲ့ตัวตัดเนี่ยสุบกว่าเลยสุบกว่าแล้วอสูอ่ะตําบลสุจ้องเนี่ยก็วนทัวပြီးတော့ပြန်ရင်းเนี่ยที่ดุงมันไม่ဖြစ်ဘူးဒါမဲ့ยွာသားတွေอ่ะဒီแท้มาจั้นနေတဲ့ခါကျတော့ဒီยွာသားတွေကိုဒီအေးရန်မှာဆက်ရှိနေစေခြင်းနဲ့သဘောကိုตําบลကဖော်ပြတယ်ဒါยွာသားတွေကလည်းဆက်လက်ပြီးတိုက်ပွဲတွေပြင်းထန်มาซိုးတဲ့အတွက်ကြောင့်မို့လို့ဒီအေးရန်ဆက်ဆင်နေဘူးလက်ရှိဖြစ်နေတဲ့ကြံစည်တာတော့အဲ့ဒါလိုပဲထင်ပါတယ်ခင
်ဗျဟုတ်ကဲ့ဆရာဦးမောင်ဆိုကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲတစ်ခုကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်လည်းကျွန်တော်တို့ဆက်သွက်ထားရှိတယ်လို့ပဲစာရီပေးပို့ထားရတယ်ဆိုတော့များနေပါတယ်ဆိုတော့ဒီထက်စာတချို့ကိုအရင်ဆုံးမဆုံမဖတ်ကြည့်ပါလားခင်ဗ
ျဟုတ်ကဲ့ပါရှင်ဒီဈေးဖြိုးအောင်ဆိုတဲ့အကောင့်ကတော့ဗမာစစ်အာဏာရှင်အုပ်ချုပ်မှုအောက်မှာနှစ်ပေါင်း80နီးပါးအထိနေလာခဲ့ရပြီးတော့အဖက်ဖက်ကနေပြီးတော့ချွတ်ချုံကြပြီးတော့စစ်ဘေးရှောင်ဒုက္ခထက်ရောက်ရနေတဲ့တိုင်းရင်းသားတွေအတွက်လူနေမှုဘဝဖွံ့ဖြိုးတိုးတက်ဖို့နောက်ပြည်တွင်းစစ်ရက်စဲပြီးတော့တည်ငြိမ်အေးချမ်းရေးအတွက်တခုတည်းသောအဖြေကတော့ပြည်နယ်အလုံးခွဲထွက်ရေးနဲ့လွတ်မြောက်ရေးသာဖြစ်ပါတယ်ဆိုပြီးရေးထားပါတယ်ဝင်းမင်းဦးအကောင့်ကတော့လူမျိုးတုံးအမြင့်ပြတ် အမြင့်ပြအောင်တိုက်နေတဲ့စစ်မဟုတ်ပါဘူးတဲ့ဒါပေမဲ့တီးခြားလက်နက်ကင်မရှိဖို့အတွက်လက်နက်ကင်ကြီးငါးတကောကောနေတဲ့သူတွေကိုဒီအချိန်မှမှအမြင့်ပြအောင်မလုပ်နိုင်ဘူးဆိုရင်မြန်မာနိုင်ငံတဝမ်းမှာအာဆပ်ပတ်ဝန်းကျင်ကနိုင်ငံနေနဲ့ဓာတ်လူဖြစ်လာရေးကတော့ဘလို့မှပြောမှန်းလို့ရတော့မှာမဟုတ်လို့ဘလို့နီးတယ်ပဲဖြစ်ဖြစ်အမြင့်ပြချင်းမုံရေးဆိုလိုတာကတော့လက်နက်ကင်တောင်းရတဲ့သူကိုပြက်ပြက်သားသားလုပ်ကိုလုပ်ရမယ်အချိန်နေရောက်ပြီဆိုတာသိကြပါတော့တဲ့လက်နက်ကင်တောင်းရတဲ့သူချင်းမုံရေးကိုနိုင်ငံတကာဥပဒေနိုင်ငံဥပဒေရဲ့ဘောင်အတွင်းကနေချင်းမုံချင်းကိုထောက်ခံကြိုးဆိုပါတယ်မွေးမသေးဒုံမကျိုးလုတ်ခဲ့ကြလို့တရားမျှတမှုမရှိခဲ့ကြလို့ဒါဒီလောက်အထိဖြစ်လာရတာလို့ခံယူပါတယ်ဆိုပြီးရေးထားပါတယ်ရဲနေမို့ဆိုတဲ့အကောက်ကတော့စစ်ပွဲတွေအဆုံးမတက်တာကတော့လက်နဲ့မစွန့်ကျင်လို့ပါတဲ့လက်နဲ့မစွန့်ကျင်တာကတော့အာနာကိုဆုတ်ကင်ထားကျင်လို့အာနာကိုဆုတ်ကင်ထားကျင်တာကတော့လုတ်ချင်တာလုတ်လို့ရအောင်လို့လူမျိုးရေးဒန်းတို့အခွင့်အရေးလွတ်လပ်ခွင့်လို့ဆိုတာကတော့အပေါ်ရန်ကနေအုပ်ထားတဲ့ပြားစကားပဲလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့ဒီ Facebook ကနေကျွန်တော်တို့ပေးပို့ထားတဲ့ဟိုမက်ချက်တချို့ပါဆိုတော့ဒီမက်ချက်တွေထဲမှာဒီဆယ်စုနှစ်နဲ့ချီပြီးဖြစ်နေတဲ့မြန်မာနိုင်ငံကပြည်ဝင်စစ်နဲ့ပတ်သက်လို့စိတ်ကြက်လေးဖြစ်နေတယ်ဆိုတော့အထင်ရှားတွေ့ရပါတယ်ဒီထဲမှာတချို့ကလည်းအာဏာလက်မလွတ်ချင်လို့တိုက်နေတယ်ဆိုရင်တိုက်နေကြတာဆိုတဲ့အမြင်တွေလည်းပါပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဟိုဒေါက်တာတူးချာကိုမေးချင်ပါတယ်ဆော့ဆော့ဒေါက်တာတူးချာကတော့ဒီဆွနီဝဲနဲ့ပတ်သက်လို့ဟိုပေါ်လီဟိုအာဏာမဏိဘက်ကပို့ပြီးဆောင်ရွက်ဖို့ဟိုလိုအပ်နေတဲ့ချက်တွေထောက်ပြရှိရမှန်ပါတယ်ဒါပေမဲ့အခုလို CA pre cut တွေမှာအကျိုးစီးပွားကိစ္စတွေကရောအကြောင်းရင်းတစ်ခုဖြစ်နေသလားဒေါက်တာတွေ့ကြအ
တိအကျတော့ကျွန်တော်မြင်တာကတော့ဒီနိုင်ငံရေးဆွေးရပါပဲတိုင်းသာအဖွဲ့အစည်းတွေအားတန်းစုံဆွေးရကိုပိုင်တာကွန်းတဲ့ကိုပိုင်ဝန်ဆွေးရတက်ဖက်တဲ့စိတ်ကိုတင်ထုတ်ပေးလို့ဆိုရှင်တော့ဒါနိုင်ငံရေးကတာပြည်လေသွားမယ်အခါကျလို့ရှင်တိုက်ပွဲနဲ့ဆွေးရမယ်လက်ထက်ကရင်အဲဒီပြတော့လည်းရလေအကြောင်းမရှိတော့ဘူးလေအဲ့ဒါလေကျွန်တော်လက်စကတို့ကိုတင်လို့ရခံမှာဒီတော့အစားတွေပြုတ်ခဲ့တယ်ဒီဖက်ဒရယ်ဒီတောင်စုဒီဆော့ရဲစာကအကောင့်တွေမပေါ်နိုင်တဲ့အတွက်ကြောင့်နိုင်ငံတကာပေါ်လာတဲ့အတွက်ကြောင့်ခုတက်ပွဲတွေဖြစ်လာတော့တက်ပွဲဖြစ်လာပြီဆိုတဲ့အခါကျတော့ကျွန်တော်ကတချို့ကယူဆတာပါခွဲထည့်ခြင်းလို့ပြောတာတို့ဒါတအဲစစ်တိုက်ကြည့်လို့ပါဒါတရားတော့ကျွန်တော်တို့မယုံကြည်ဘူးတို့တော့ကျွန်တော်တို့ကမယုံစားဘူးဒါကနိုင်ငံရေးတက်တယ်နိုင်ငံရေးအခုရေးလို့ကျွန်တော်လောက်ကြတာပဲဆိုတော့ဒါရှိပါလေ
ဟုတ်ကဲ့
ဆွဲတာကဒီအကူကျွန်တော်ကလုပ်မယ်ဆိုတော့ဒါကပေါ့နိုင်ငံရေးခုရေးအခုပြန်မှာကျွန်တော်ရှာနိုင်မလဲဆိုလို့ရှိရင်နိုင်ငံစနစ်ပေါ်ဘယ်ဘက်နဲ့ကျွန်တော်ရှာလို့ရတယ်အဲ့တော့ကျွန်တော်ဒီ wine and food လို့နိုင်ငံရေးခုရေးတိုင်းသားတွေလိုလားတဲ့ကိုပဲတာတိုင်းကတန်းတို့ခရီးသားပြဲလိုက်လို့ဆိုလို့ရှိရင်ဒီပြက်တာအေးသွားပါလေဒီစီးပွားရေးစားတာအဆင်ပြေပါအပြစ်ကမကြပါဘူ
းဟုတ်ကဲ့ဆက်တူရပြပါဟုတ်ကဲ့ဆရာဦးမောင်စုသဘောတော့ခင်ဗျအခုကျွန်တော်တို့ဒီမကြခဏဆိုသလိုဒီ prep ဖြစ်နေတဲ့ကိစ္စတွေမှာဒီအကျိုးစီးပွားကိစ္စတွေပါတယ်ဆိုပြီးတော့ပြောတာဆိုရရှိပါတယ်ဆိုတော့ဒီအခုလက်ရှိ prep တွေမှာဒီအကျိုးစီးပွားကိစ္စဘယ်လောက်ထိပါနေတယ်လဲဆရာ
အဲ့တော့အပြန်အဆုံဆွဲမှုလို့ပြောရမယ်ခင်ဗျာအဲ့တော့ဒီတမတော်ဘက်ကဒီစစ်တိုင်းကအကျိုးစီးပွားအတွက်လို့တမကဆွဆွဲသူအဲ့ကျင်းရေးဘက်ကစစ်တိုင်းကလည်းကျင်းခေါင်းဆောင်တွေတော့အကျိုးစီးပွားလို့ပြန်ဆွဆွဲတာရှိပါတယ်အဲ့တော့တစ်ဖက်ကလည်းငါတို့ဒီတမတော်ဘက်ကလည်းငါတန်းကြည့်ပြီးတော့မှုပြုခွဲအောင်တိုက်နေတာလို့ပြောဆိုကျင်းရေးကလည်းကျွန်တော်တို့အမျိုးသားတွေပဲတိုက်နေတာလို့ပြန်လည်းပြောဆိုတာရှိပါတယ်အဲ့တော့ဒီညမှာကျွန်တော်တို့တစ်ဖက်နဲ့ဆိုရဆွဆွဲတာဒီဥပဒေနေစီကျွန်တော်တို့ပြဿနာမဖြစ်ရှင်းနိုင်ပါဘူးအဲ့တော့ကျွန်တော်တို့အနည်း90ကြာပြည်တွင်းဆက်မှာတောင်းတဲ့တယောက်ကျွန်တော်ကတဦးချင်းမြန်မာပြောရင်တိုက်လို့မနိုင်ဘူးဆိုအချင်းချင်းတက်တည်ပြခဲ့ပါပြီ။တစ်ဖက်နဲ့တစ်ဖက်ပြုတ်အောင်မတိုက်နိုင်ဘူးဆိုအချင်းချင်းတက်တည်ပြခဲ့ပါပြီ။အဲ့တော့ဒီညမှာအကျိုးစီးပွားပြဿနာဆိုတာဘာလဲဆိုတာကိုသဘောပေါက်မှာကျွန်တော်သိကြီးဖြည့်ရှင်းမှုအရေးကြီးနေပါတယ်။ပြဿနာကိုသဘောပေါက်မှာမရောက်မချင်းဒီအပြန်လာဆွဆွဲမှုနေနဲ့ဒီအပြန်လာလက်နက်ကန်တိုက်ခိုက်မှုတွေကဆက်ပြီးတော့ဖြစ်နေမှာပါပဲခင်ဗျာ။ဒါနဲ့အခုကျွန်တော်တို့ဒီအချိန်မှာအရေးကြီးတာကတော့စစ်ပွဲတွေမှာပြင်းနေတဲ့စစ်ဘေးဒုက္ခတွေကိုစစ်ပွဲနဲ့လွတ်တဲ့နေရာကိုကျွန်တော်တို့ကအရင်ကယ်ထုတ်ပါလောဆယ်တိုက်ကြကြီးတိုက်တဲ့လူတွေတားလို့မရသေးရင်တောင်မှဒီစစ်ပွဲတွေမှာပြင်းနေတဲ့စစ်ဘေးဒုက္ခတွေကယ်ထုတ်ဖို့ကပဲကျွန်တော်လိုအပ်ပါတယ်အဲ့တော့ကျွန်တော်တို့ NLD ကချင်ပြည်နယ်ဆိုတာအနေနဲ့လည်းဒါကိုကူညီနေတာတွေ့သလိုအခုရန်ကုန်မှာလည်းပဲဒီဒါနဲ့စစ်ဘေးဒုက္ခတွေနဲ့ရန်ကုန်ပွဲကြီးလုပ်နေတာအဲတိကျမှတ်ကနေပြီးတော့ဒီအရည်လာကူညီရကျွန်တော်လည်းတွေ့နေရတယ်အဲ့တော့ဒီလိုအချိန်မျိုးမှာကျွန်တော်တို့ကစစ်ပွဲကိုမရက်တနိုင်သေးရင်တော့စစ်ပွဲကြမ်းတာပိတ်နေတဲ့ဒုက္ခတွေကြီးကဲထုတ်ဖို့ကတော့ကျွန်တော်တို့လက်တလုံးဆောင်ရွက်တင်နေလို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးမောင်ဆိုဆွနေပြရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွနေဘွဲအတွက်ကိုဆက်သွယ်ထားတဲ့ဒေါက်တာရှင်တချို့လည်းဒီလိုင်းပေါ်မှာရှိနေပါတယ်အရင်ဆုံးကတော့ကိုနိုင်နိုင်ဖြစ်ပါတယ်မြန်မာနိုင်ငံကပဲကိုနိုင်နိုင်ရဲ့သဘောထားလည်းလူရင်းတွေ့ရှင်ဆွနေလို့ရပါတယ်ခင်ဗျာ
2019ခုနှစ်ဒီမှာ28နှစ်တော့သူရိုမန်ကပ္ပိပူရဟမီလိုက်ချင်ပါရှေကောင်းဆောင်မေအောင်လိုက်ကဘုရားကြီးနဲ့တွေ့ရခါကျတော့ ဒီမနက်ကရင်းရဲရည်တဲ့သူအကောင်းဆုံးကျူးစားနေတယ်လို့ပြောတာတော့ကျွန်တော်ကက်ဒရစ်သတင်းစာမှာသိရပါတယ်။ဒါကကာရီနဲ့ချားစ်နဲ့ကချင်ဆရာတော်များလည်းဖြစ်တော်လို့မေးအွန်လိုင်းနဲ့ပြီးတဲ့ခါလဲအဲဒီတိုင်းမှာဒီပြောပါတယ်ဒီမနက်ကတင်းတင်းချွန်ယူရည်အတွက်အကောင်းဆုံးကျူးစားနေတယ်ပြောပြီးတော့တစ်ဖက်မှာတော့ကျွန်တော်ထင်တာတော့အဲဒီတော့ကျွန်တော်လူလူပြောပြီးခွင့်လို့လုပ်တယ်လို့ကျွန်တော်အဲလိုပဲထင်တယ်
ဟုတ်ကဲ့ခုနိုင်နိုင်နောက်တူကကျွန်တော်ဒီဆွေးနွေးပွဲမှာဆက်သွယ်ထားတဲ့နောက်တူကတော့ကိုခမောင်လည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပါပဲကိုခမောင်လည်းသဘောထားလဲဆွေးနွေးမင်းမြန်လို့ရပါတယ်ခင်ဗျာ
ဒီနေ့ဘာကြောင့်မကြားလဲဆရာကိုသင်္ကတိအဖြစ်ရှာအောင်လုပ်ပါတယ်ဒီနေ့အတွက်အာမေကတိအာဒါကတိကိုလည်းအပြည့်အောင်ရှာအောင်လုပ်ပါတယ်ဒီနေ့ရရှိမှုဆိုရင်အနာဒီအစိုးရကြီးဒီလူပါဝါရဲ့အသုံးချတဲ့အသုံးပြုတဲ့လူတွေပါတယ်အနာဒီအစိုးရအန်ကာအော်ရလေးအတင်းချရလို့ဒီပါရဲ့တိယပါဝါကြီးနဲ့တင်းတင်းကြီးခက်နေတယ်ဒီမှာဒီနေ့ရောက်ရလို့ဒီရတဲ့ဒီကျွန်တော်ဒီထောက်အင်းနာ
ဟုတ်ကဲ့ကိုကမောင်လေးဆွေးနွေးပါကျေးဇူးပါဆိုနောက်တူကကျွန်တော်ထိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုကဒီခရင်တိုင်းသားတူလည်းဖြစ်ပါတယ်ဆိုကိုတီးလည်မှုအနေနဲ့ဆွေးနွေးနေတာမင်းနေနေတာရှိရင်ဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီတိုက်ခိုက်မှုဟာတော့အစိုးရအဖွဲ့အစည်းစစ်တပ်အဖွဲ့အစည်းအတိမတရားတော့တွားတော့တိုက်ခိုက်နေတာပဲကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုတော့နော်ကျွန်တော်ကရင်လူမျိုးတွေနော်နှစ်ပေါင်း80လောက်နော်ဒုက္ခခံနော်အတပြခံခဲ့ရတာကျွန်တော်တို့ကအသိရပဲခင်ဗျာ။ဘာဖြစ်လဲဆိုတော့ဆော့ဝူကြီးနဲ့တကြိမ်နော်နောက်ဘူလက်ချင်နဲ့တကြိမ်နော်သူ့ဆော့ဝူများနဲ့တကြိမ်အလုံးဝအကြံစီနဲ့အတပြခံခဲ့ရပါတယ်ခင်ဗျာ။ဒါကြောင့်မို့နိုင်ငံကအနေနဲ့နော်ဝင်ရောက်ချင်းလေးပြမပဲဝင်ရောက်ဖြန့်လို့ရပါပဲကျွန်တော်တို့အနေနဲ့နော်ကောင်းဝင်ရမယ်ကောင်းဝင်စားတယ်ကျွန်တော်မြန်မာပြည်ပြတ်တက်မှာဖြစ်ပါတယ်ခင
်ဗျဟုတ်ကဲ့ကိုတီးလည်းမှုဆွေးနွေးရကျေးဇူးပါကျွန်တော်နောက်တူကတော့ဒီဆွေးနွေးပွဲကိုကျွန်တော်တို့အီးမေးလ်နဲ့ပေးဖို့ဆွေးနွေးထားတာပါဟိုရန်ကုန်မြို့ကဟိုတကုံမြို့တစ်ခါဦးလာထွန်းရဲ့စားပါကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင
်ဗျလက်နက်ကန်ပြည်ပကတွေဘယ်လိုအဆုံးသတ်မလဲဆိုတဲ့ပြဿနာကိုအဖြေရှာဖို့တရုံ962ဖေဖော်ဝါရီလကုန်ကစပြီးရန်ကုန်ပြည်နယ်အလံလွှင့်ယုံမှာစတင်ဆွေးနွေးခဲ့တာပါတိုင်းသားပေါင်းသောညီညာရေးညီလာခံတနည်းအားဖြင့်ဖက်ဒရယ်ညီလာခံအဖြစ်အားလုံးပါဝင်ခဲ့တဲ့နိုင်ငံကြီးဆွေးနွေးပွဲပါညီလာခံကတော့မပြီးဆုံးသေးပဲဖြတ်သိမ်းခံခဲ့ရပါတယ်ညီလာခံဆက်ကျင်းပဖို့စီစဉ်ထားတဲ့မလ၈ရက်မတိုင်ခင်မလ၂ရက်နေ့မှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်ကစလို့ဒီကနေ့ချင်းမှာလဲပုံစံတစ်မျိုးနဲ့အာဏာယူထားတဲ့စစ်အုပ်စုရဲ့အခြေခံဥပဒေအောက်မှာရေစုံမျောနေတာကတော့ပြည်တွင်းငြင်းငြင်းရေးပါပဲပင်လုံစာချုပ်နဲ့ပြည်အောင်စုနဲ့ဆိုတာကိုကာကနနာသဘောပေါက်ခံယူနိုင်ခြင်းမရှိရင်တော့စစ်မှန်တဲ့အဖြေကိုမရနိုင်ပါဘူးစီးပွားရေးကြောင့်ကိုကျိုးစီးပွားတွေကြောင့်တရုတ်ကလိုချင်နေတဲ့တစ်တွေမြစ်တွေလမ်းတွေကြောင့်ဆိုပြီးအမျိုးမျိုးပြောနေကြမှာပါစစ်ပွဲရဲ့ရေးကအရင်လား NCA လက်မှတ်ထိုးရေးကအရင်လား NCA ထိုးပြီးစစ်တိုက်လို့ရသလားစစ်မတိုက်ပဲနေလို့ရသလားပင်လုံစာချုပ်လက်မှတ်ထိုးပြီးလွတ်လပ်ရေးမယူခင်ကတိုင်းရင်းသားတွေအခြေအနေကဘယ်လိုရှိသလဲပင်လုံစာချုပ်လက်မှတ်ထိုးလွတ်လပ်ရေးယူပြီးနောက်ပင်လုံစာချုပ်ဘယ်ရောက်သွားပါသလဲပင်လုံစာချုပ်ကိုမိပစ်လိုက်ပြီးတိုင်းသာစီလုံးညီညွတ်ရေးအော်နေပြီးပြည်အောင်စုနေပြပွဲတွေညစာစာပွဲတွေစုကရည်တီပွဲတွေလုပ်ရင်းစစ်ပွဲတွေရည်ရည်ပြောနေလို့ကတော့အတန်ကောင်းဖြစ်ဆိုတဲ့စကားသာတွင်ကျယ်လာမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒါတော့ဒီတခုမျိုးစစ်ကဦးလာထွန်းရဲ့ပြေးစာပါသူစာမှာတော့ဒီပြည်ရင်းငြိမ်းရေးနဲ့ပတ်သက်လို့ဒီစက်စုနေပြည်နယ်ချီမပြေနိုင်နေတာကိုဟိုစက်ပြက်လက်ပြက်ဖြစ်နေတဲ့သဘောထားကိုလည်းဟိုတွေ့နေရပါတယ်ဆိုတော့ဒါဟိုတခုရှိတာပေါ့လေအခုဒီအရသာအစိုးရလက်ထက်မှာလည်းပဲဒီပြည်ရင်းငြိမ်းရေးကဦးစားပေးကိစ္စဆိုပြီးတော့ပြောထားတာရှိပါတယ်ငြိမ်းငြိမ်းရေးအတွက်စွန့်ပွဲတွေလည်းလုပ်နေတာရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါက်တာတူရကျွန်တော်တခုမင်းတင်လာတော့အခုလိုရှင်းနေတော့ပေါ့လေလက်ရှိတလို့ညပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေရောဒီပြည်ရင်းငြိမ်းရေးတခုလုံးပေါ်မှာဟိုတစုံတရာတက်ရောက်မှုတွေညာရှိလာနိုင်လားခင်ဗျာ
ဟုတ်ကဲ့တက်ရောက်မှုရှိနေပါလေဒါနောက်ဆက်ဒီမှာလည်းတော့ချက်ပေးနေပါတယ်ပြည်သူကြီးရတူဆောက်တဲ့နေရာမှာအခုဆိုလို့ရှိရင်တော့ပြည်ဒုက္ခတွေတော်တော်လေးဒုက္ခရောက်နေတယ်အခုလည်းရှိရင်ချင်းရဆိုလို့ရှိရင်ဒါမချင်းသားတစ်ပိုင်းတော့တမ3000လေးထောက်လို့ရှိနေတယ်ခမ်းမကြီး3000ကျော်လို့ရှိတယ်ဆိုတော့မချင်းသားနဲ့နည်းနည်းဝေးနေတယ်ဒီမှာလည်းရှိသေးတယ်ဆိုတော့အဲ့ဒီပြည်ဒုက္ခတွေကြေကနာကိုဖြေရှင်းရတယ်ပြည်လို့ရှိရင်ဒါကျွန်တော်တို့ဒီဒီအစိုးရတမ်းတော်နေနေရတော့ဒီဒီတိခါရရေးကိုအဲ့အနေဆိုအစ်င်းရာယတိခါရရေးကိုရင်းချင်ရမ်းရာယတိခါရရေးချင်ရပြီးဒီပန်ယူနီလက်ထရစ်ဖာဝါရေလို့ပြောမှာတော့ပန်လက်ထရစ်ဖာမတက်တိခါရရေးချင်ရတယ်အောင်လက်မရထုတ်အောင်စူးစမ်းဆောင်ရွက်ပြီးတော့ ဒီဘွဲပေါ်မှာသစ္စာစနစ်နဲ့အောင်ဒါအဖြေချသွားရမှာဖြစ်တယ်။အဲဒီလိုလုပ်ပြီးဆိုလို့ရှိရင်တော့ကျွန်တော်ပြည်သူ့ကြီးရဲ့တည်ဆောက်တဲ့ခေလာထောက်ချိုးပါပဲ။ဒါလိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်ဒီပြည်သူ့ကြီးလောက်ကကျင်းပရမှာလည်းဒါအများကြီးတော့ချက်ဟန်တာတွေဖြစ်ပေါ်လာနိုင်တယ်။ဒါကြောင့်လက်ရှိအခြေအနေဟာဒါကျွန်တော်ဒီပြည်သူ့ကြီးတည်ဆောက်နေရမှာအများကြီးအနောက်ချက်ဖြစ်ဟန်တာဖြစ်နေတာကအမှန်ပါပဲ။ဒါကြောင့်အခုလက်ရှိအချိန်ခါမှာဒီဒီစစ်ပြေးစစ်ချောင်းဒုက္ခတွေဒီကအများဒီသူတို့နေရာထားနေလူကျုံနေနေရာတွေပို့ပေးနိုင်ဖို့ဒီအာနာပန်ဒီနဲ့တပ်တော်နေနဲ့အများကြီးစားပေးဖို့လိုအပ်ပါတယ်ဆောင်းလည်းကျွန်တော်ပြောချင်ပါတယ်ခ
င်ဗျ။ဟုတ်ကဲ့ဆရာတို့ရဒီနေရာမှာတစ်ခုရှိရပါလို့ဒီလိုဒီဆရာဟိုတိုက်တွန်းတာကတော့ဒီအစိုးရအနေနဲ့ဒီပတ်သက်ပြစ်ခတ်ရဆဲအရင်ကြီးညာကြီးညာပြီးတော့ဒီလက်နက်ကန်ဖွဲ့စည်းရေအကုန်လုံးသဘောဝိုင်းပါလာအောင်ဆွေးနွေးဖို့ဆိုပြီးတော့လမ်းဖွင့်ဖို့ဆိုရဲဟိုအကြံပြုချက်ပေါ့လေ။ဆိုတော့ဒီနေရာမှာတကယ်လို့ဒါအစိုးရဒီပတ်သက်ပြစ်ရကြီးညာရဆိုရင်ရောဒီတိုင်းသားတွေဘက်ကဝမ်းမြောက်ဝမ်းသာနဲ့ပါလာနိုင်တဲ့ဖြစ်နေတကယ်ပဲရှိနေလို့လားဆရာ။
ဟုတ်ကဲ့ဒီညမှာကျွန်တော်ထပ်ပြပြပါသေးတယ်။သမ္မတော်ကတော့အင်းသားပူကြီးတဲ့ဟာဖြစ်တဲ့အတွက်ကြောင့်သမ္မတော်ပူကြီးသဘောထားကြီးစွာနဲ့ဒါတိခါရစီရဲကိုအရင်လို့ဆောင်လုပ်ပေးရပါမယ်။ပြီးလို့ရှိရင်တော့ဒီတိုင်းသားလည်းလည်းဖွဲ့စည်းတယ်လေဒါတိခါရစီရဲသူတို့ဒီလက်ခံလာကြမှာပါ။ဒါတော့ဒါတို့မို့လဲဒါတချိန်တည်းမှာပြည်သူစုစည်းကြရမှာပိုင်လက်ဆော့ဘတ်တစ်သက်အတိတ်ခရစီရဲကိုသဘောတူညီပြီးတော့ကျင်းပတယ်လို့ပုံကောင်းတာပေါ့အဲ့လိုဒါတနည်းမို့တနည်းနဲ့ဒါဒီဒေတာတည်ရဲ့အတွက်ညီချင်းရဲ့အတိတ်ခရစီရဲကိုညီလာချာပြီးလို့ဆောင်တော်တင်တာကိုကျွန်တော်ပြောချင်တာပါ
ဟုတ်ကဲ့ဆရာတူရကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုတော့ဟိုတော်တော်တူးကြောင့်မေးတဲ့မေးခွန်းပဲကျွန်တော်မေးချင်တာတော့အခုလက်ရှိဖြစ်နေတဲ့ဒီမြောက်ပိုင်းတိုက်ပွဲကြီးကဒီမြန်မာစိုးရအကောင့်ထဲဖွင့်နေတဲ့ပြည်ရင်းငင်းငယ်အပေါ်မှာဟိုဘယ်လောက်ထိသိအောင်မှုရှိလာနိုင်လဲဆရာ
ဒီလူတိုက်ပွဲဖြစ်တာနဲ့ဒီလူဒုက္ခရောက်တဲ့နှစ်ဖက်ကတပ်ဖွဲ့ဝင်တွေကြာဆုံးနေဆိုတာနဲ့ဒီတောင်းနဲ့တောင်းအပြန်လမ်းမယုံကြည်မှုနဲ့တံတရာတော့ပိုတိုးလာတာပဲဗျာပိုတိုးလာရင်ငင်းငင်းလုပ်ငန်းတွေနဲ့ဆွနည်းဆွန်ရမှုမှာပိုပြီးထိခိုက်လာမှာပဲအဲ့တော့ကျွန်တော်တို့ကတိုက်ပွဲကြီးရှော့ချဖို့လိုအပ်တယ်အဲ့တော့အများစုတောင်းဆိုနေရတော့အပြစ်ဆက်ရဆဲပညာကြီးဆွနည်းပါလို့တောင်းဆိုတယ်အဲ့လိုမဖြစ်အောင်မှကျွန်တော်တို့ကတိုက်ပွဲကြီးရှော့ချဖို့လိုတယ်နောက်တစ်ခါကြီးရှော့မချနိုင်ရင်နောက်တစ်စိတ်ဒုက္ခတွေဒီတိုက်ပွဲကြမှာပေါ်လာတဲ့စိတ်ဒုက္ခတွေဒီတက်တာမဖြစ်ရှင်းနိုင်ရင်ကျွန်တော်ငင်းငယ်လုပ်ငန်းကိုထိခိုက်တယ်ငင်းငယ်လုပ်ငန်းကိုထိခိုက်တာတဲ့အပြင်ဥပမာဆိုတော့ဗျာလောလောဆယ်မှာရထိုင်ကြတာနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာအဖြစ်အပျက်ဝေဖန်မှုပေါ်နေတဲ့အချိန်မှာအဲဒီကချင်းပြည်နယ်စိတ်ဒုက္ခတွေနဲ့ပတ်သက်ပြီးတော့ထပ်တွန်းလာတဲ့နိုင်ငံတကာအဖြစ်အပျက်မှုတွေပေါ်လာရင်ကျွန်တော်တိုင်းပြည်အတွက်အနာဂတ်ကကျွန်တော်တိုင်းပြည်ဖွံ့ဖြိုးရေးအတွက်ပိုခက်ခဲတဲ့အခြေအနေကိုကြုံရလိမ့်မယ်လို့တော့ကျွန်တော်တို့အဲ့လိုတွက်ဆရလိမ့်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆိုကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဝတ်တခုပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့နောက်တူးလဲဒီလိုင်းပေါ်မှာရှိနေပါတယ်။စင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲလူရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဟိုဒီလိုပါဟိုကျွန်တော်မြင်ပြောရရင်တော့ဒီအမေရိကန်တပ်တက်နေကြလို့ထင်နေရပေါ့နော်။ဟိုဥမာတခုဂုံးမော်အမေရိကသွားတယ်ဗျာလှူရှားမှုကဟိုအမေရိကန်တိုင်ယုံကလည်းခဏခဏသွားတယ်ဗျာသွားတဲ့အခါကျတော့အားပေးအားမြောက်ပြည်လို့ဖြစ်နေကြပေါ့နော်ဘိုးတော်ကလည်းဒေါ်ဆန်းစုကြည်အာဏာမရခင်ကလည်းဒေါ်ဆန်းစုကြည်ကိုယ်တိုင်ကလည်း NCO မထိုး NCO မထိုးရနိုင်ဘူးလို့ပြောတယ်ပေါ့နော်ပြောပြီးတဲ့အခါတိုက်ပွဲကြီးစပြီးတော့အကောင်အထည်ဖော်လို့ဖြစ်တဲ့အတွက်တစ်ဖက်နဲ့တစ်ဖက်ကပိုပြီးညာကြီးပွဲဖြစ်သွားတာပေါ့နော်အဲ့တော့အမေရိကန်အနေနဲ့ဟိုရှင်းပြမြန်မာနိုင်ငံကြီးကိုဒီစားကားကားနာမကြည့်ပဲနဲ့သူတို့ကဟိုရှေးဥရှင်ဆက်ဟိုအဝေးကနေပြီးတော့တရုတ်ပြည်ကိုထိန်းချုပ်ချင်တာလည်းပဲမြန်မာနိုင်ငံကြီးမှာဖတ်သက်တာနေပြီးတော့ဒီကြက်ကလာတွေကတန်လျာရှိနေတယ်လို့ပဲကျွန်တော်တော့ထင်ပါတယ်ဗျ
။ဟုတ်ကဲ့ကိုနေဦးလေးဆွေးနွေးရချေစုပါကိုနေဦးလေးတဘောကတော့ဒီဟိုဒီကြီးပါနိုင်ငံကြီးဩဇာကြီးရလည်းဒီဟိုပြိပတ်တွေဖြစ်ရတဲ့အထဲမှာတစုံတရာမိခုပ်ပိတ်တို့ဖြစ်နေဆိုတဲ့သဘောမျိုးလို့တောက်တာမှာထင်ပါတယ်။ဆိုတော့ကျွန်တော်တို့နောက်ထပ်ဒီဆွေးနွေးဝတ်တက်ကိုပေးပို့ထားတဲ့ဒီ Facebook ကစာတချို့လည်းရှိနေပါတယ်မဆုမုံဖတ်ပြပေးပါဦးခင်ဗျ။
ဟုတ်ကဲ့ပါရှင်ဆိုင်ဆိုင်ဆိုတဲ့အကောင်ကတော့ပြည်သူအစိုးရအာဏာမရှိတဲ့၍ငြင်းငြင်းလိမ့်မည်မဟုတ်တဲ့။နောက်မထွေးဆိုတဲ့အကောင်ကတော့ကာလရှာကြည်ဒီပြည်ရင်းစစ်တွေကြောင့်ယနေ့တိုင်းတိုင်းရင်းသားပြည်သူအများဒုက္ခမျိုးစုံခံစားနေရတဲ့အကြောင်းရင်းကတော့စစ်တပ်တန်းရှင်နေတဲ့၍အာဏာတည်နေတဲ့စစ်ဘုံတုံးကြီးတွေရဲ့ဉာဏ်ဉာဏ်နဲ့နိုင်ငံရေးကစားကွက်ပဲဖြစ်ပါတယ်တဲ့။ငြင်းငြင်းရရဖို့ဆွေးနွေးပွဲတွေအချိန်များစွာလုပ်တော်လည်းပဲဒီအာဏာမစိုးလို့တဲ့စစ်တပ်ကအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုအများပြည်သူအမြင်ကောင်းအောင်ပဲလုပ်တဲ့ဖြေပြားမှု ခံတဲ့ဒီအဆွေးနှေးပွဲပွဲဖြစ်ပါတယ်တဲ့ဒါကြောင့်မို့လို့ငြိမ်းချမ်းရေးအမှန်တကယ်ရလို့တဲ့ဆိုရင်တော့ပြည်သူအပေါ်မှာတူညီတဲ့စေတနာအပြည့်ဝထားရမယ်တိုင်းရင်းသားလက်နက်ကိုင်ပြည်သူတွေအားလုံးဒုက္ခအပေါင်းကနေခံစားရမယ်ဒီတမန်ဝင်တပ်တွေအထောက်ထားတွေအားလုံးစုပေါင်းပြီးတော့နိုင်ငံတကာတိဖို့တင်ပြဖို့လိုပါတယ်တဲ့နောက်ပြီးတော့အစိုးရနဲ့ပြည်သူကိုအမြဲရန်လိုနေတဲ့အာဏာရှင်ရဲ့အသက်တရားမဝင်တဲ့2008ဥပဒေကိုပယ်ဖျက်မှသာမြန်မာပြည်ကအမှန်ပဲငြိမ်းချမ်းလိမ့်မယ်ဆိုပြီးပြောထားပါတယ်နောက်မိုင်းထုံးညွတ်မြင့်ဆိုတဲ့အကောက်ကတော့နောက်လာမှာ27ရာစုပေလုံညီလာခံရှိပါတယ်တဲ့ဒါကြောင့်မို့လို့27ရာစုပေလုံညီလာခံမတိုင်ခင်မှာ MCA လက်မှတ်ရေးထိုးနိုင်မှုအတွက်စစ်ရေးအရာဖိအားပေးနေတယ်လို့သုံးသပ်မိပါတယ်တဲ့စစ်တပ်ကတိုင်းရင်းသားလက်နက်ကိုင်တွေကို MCA လက်မှတ်ထိုးဖို့လုပ်နိုင်မယ်နောက်2008ဖွဲ့စည်းပုံနဲ့ဆက်လက်တည်တံ့နိုင်မှာဖြစ်တဲ့အတွက်ပြည်သူတွေတိုင်းရင်းသားတွေ2008ပြင်ဖို့စုပေါင်းပြီးတော့မတောင်းဆိုနိုင်အောင်တိုင်းရင်းသားတွေကိုစစ်ရေးအရာဖိအားပေးလှုပ်ဆောင်နေရလို့ထင်ပါတယ်တဲ့ဒါကြောင့်တိုင်းရင်းသားလက်နက်ကိုင်တွေသာ MCA ကိုလက်ခံလိုက်မယ်ဆိုရင်2008ကိုအလိုလိုနေရင်းနဲ့လက်ခံပြီးသွားဖြစ်သွားမှာဖြစ်တာကြောင့်2008တည်မြဲရေးအတွက်သူတို့လုပ်နေတယ်ဆိုပြီးသုံးသပ်မိပါတယ်ဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီတော်တော်ရှင်ရဲ့စာရေးထဲမှာတော့ဒီရတားစုရဆိုရင်လုပ်ချင်တယ်လို့မရနိုင်တဲ့အခြေအနေတွေကိုဟိုထောက်ပြတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာတူးကြဒီငင်းရဲအတွက်ဒီအစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေဟိုဆွေးနွေးမှုတွေလည်းရှိနေပါတယ်ဒါမှမဟုတ်ညှော်လင့်တဲ့လောက်ဒီလိုခရီးမပေါက်ဖြစ်နေရတဲ့နေရာမှာဒီလက်ရှိအုပ်ချုပ်မှုစနစ်ပဲဖြစ်ဖြစ်ပေါ့လေဒီ2008ဖွဲ့စည်းပုံအုပ်ချုပ်ပုံအခြေခံဥပဒေအကန့်အသတ်တွေပဲဖြစ်ဖြစ်ဘယ်လောက်တောင်ဒီဆွေးနွေးမှုတွေမှာအဟံတားဖြစ်နေတယ်လို့ဆရာယူဆလဲခင်ဗျာ
ဟုတ်ကဲ့ဒီအခုလိုဖြစ်နေတာ2008ဖွဲ့စည်းပုံနဲ့လည်းဆိုင်ပါတယ်2008ဖွဲ့စည်းပုံကတော့တပ်နဲ့ပြည်သူအာဏာခွဲကိုရည်ဖြစ်တာဟုတ်ဆွဲတာကတော့ဒီလိုအစိုးရအတင်းနဲ့သူအပြေဝသူလုပ်ချင်လို့လုံးလုံးမရတဲ့နေသားမျိုးတရားပိုင်ရတဲ့တတ်တတ်ရှိနေတာဟုတ်ဒါလည်းမှန်ပါတယ်ဒါကိုတော့ပြောပြရပါသမုတ်ဖြစ်စီပြေဝဖက်ဒရယ်စစ်စစ်နဲ့တိုက်ရတဲ့ပုံစံရအောင်ဒီ2008ကိုဖက်စီကိုတော့ပြည်ပြင်းတော့ဖို့လိုအပ်တယ်ဗျာအဲ့ဒါတော့လုံးဝမဟုတ်လေအခုရှိတာအခုပုံစံတည်းတာဒါမှ solution အခက်ခဲတွေတော့စတိချုံရအောင်ပါပဲအဲ့ဒါမျိုးဒီအစိုးရနဲ့အခုရှိတာအစိုးရနဲ့တန်းတူကြမှာတယ်ညီညီနိုင်နိုင်နဲ့အများကြီးယူကြစစ်ရဲကိုတည်ဆောက်နိုင်ပြီးပြည်ပြည်နဲ့ချစ်တော်မယ် solution နဲ့ဒါလေးလားဒလားပေါ့ဗျာဒါ solution နဲ့ဒါညီညာရဲ့တည်ဆောက်တဲ့လမ်းကြောင်းဖြောက်ဖြူသွားနိုင်ပါတယ်ဗျာအဲ့ဒါဆိုလည်းလုပ်ဆင်ပြပါလေဗျာ
ဟုတ်ကဲ့ဆရာတို့ရဲ့ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးမောင်စိုးရဲ့သဘောထားကိုခင်ဗျာကျွန်တော်အခုဒီလိုပေါ့လေညီအပြင်းညင်းကိစ္စတွေဒီရက်ပို့ပြီးအရှင်ကောင်းလာလို့ဆိုလို့ရှိရင်ဒီလက်ရှိအုပ်ချုပ်မှုစနစ်နဲ့ဒီ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကဟိုမှာအဟံတားဖြစ်နေရပြီးဘာရှိလဲဒါတွေကိုကျော်လွှမ်းနိုင်တဲ့နည်းလမ်းတွေရှိလားဆရာ
လက်ရှိကျွန်တော်ဗမာပြည်နယ်အနေထားကိုကြည့်ရင်ကျွန်တော်တို့ဒေါန်ဆန်းစုကြည် NGO ထောက်ခံတဲ့ဒီမိုကရေစီအင်အားစုကတူတမ်းလို့နဲ့တမ်းလို့ထောက်ခံတဲ့အင်အားစုကတခုတိုင်းရင်းသားလက်နက်ကိုင်ဆိုပြီးတိုင်းရင်းသားနိုင်ငံရေးပါတီတိုင်းရင်းသားအင်အားစုတွေကတခုသုံးစုတွေ့ရတယ်ကြာအဲ့ဒီသုံးစုပြစ်ပခါကိုဖြည့်ရှင်းမှုတွေလက်ရှိ2008အခြေခံဥပဒေနဲ့ဖြည့်ရှင်းတာဖြည့်ရှင်းလို့မရဘူးဆိုတော့ကျွန်တော်ကအခုတွေ့နေရတယ်လောတယ်အခုအခြေရှင်းတဲ့အတွက်မှာဖြည့်ရှင်းလို့မရဘူးအဲ့တော့ဖြည့်ရှင်းလို့ရအောင်တွေ့2008အခြေခံဥပဒေကိုစက်လျော်သူပြင်ဆင်ဖို့လိုအပ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်ခွန်း
ဟုတ်ကဲ့ဆရာကျေးဇူးပါဆိုတော့ဒေါက်တာတူးကြောင်ကိုကျွန်တော်ဒီအစီအစဉ်အားလည်းသူမကြခင်ဒီမင်းနစ်ပါတီကျွန်တော်အဆုံးတက်ဖို့ရှိရဆိုတော့ဒီပြည်ရင်းငင်းရေးအတွက်လက်ရှိဒီအစိုးရလုံးဦးဆောင်ပြီးကြိုးပမ်းနေတဲ့လုပ်ငန်းတွေအောင်မြင်ရေးအတွက်ဟိုအဓိကအဖြစ်စိန်ခေါ်မှုဖြစ်နေရောဆရာဘာမြင်မိလဲတကယ်လို့ရှိတယ်ဆိုရင်ဒါယူကြော်လွန်နေတဲ့နည်းလမ်းဘာများရှိမလဲဆရာ
ဟုတ်ကဲ့အဓိကတော့ဒါကျွန်တော်ကဒီတက်ဖွဲ့ရဖို့ပါပဲဒါကျွန်တော်နံပါတ်1မှာထားပါတယ်အဲဒုတိယကတော့ကျွန်တော်ဒီတိုင်းသားဒီနဲ့ဒီဆွေရကြားဒီဟိုမူပေါင်းပြဿနာဒီပေါ့အဲ့တော့နည်းနည်းဒီဆက်လက်ငင်းနိုင်စရာတွေရှိဦးမယ်လို့ထင်ပါတယ်အဲ့ဆက်လက်ငင်းနိုင်စရာရှိတာဘယ်လဲဒါခုမနေ့နဲ့ကျန်လာရင်းနိုင်ပြီးတော့မှအများတဲ့တဘောသားတွင်မျိုးရရှိအောင်ပါပြည်လျောင်းလို့ဆောင်ပြပါတယ်ဆိုတော့ဒါတပိုင်းတော့တပိုင်းတော့အစရအနေနဲ့ဒီပြည်လုံးရလာခံကိုဒါတပ်မထားတဲ့အရှင်စရာတိုင်းကျက်တတာကိုဆောင်ပြခြင်းပါသွားစေခြင်းပါတယ်အဲ့တော့ဒီရလာခံကိုရထားမယ်ဆိုလို့ဖိုင်ထားမယ်ဆိုလို့ရှိတော့ကျွန်တော်ညီကြရင်းနဲ့အများကြီးအကွာဝေးကွာသားနိုင်တယ်ဒါကကျွန်တော်တင်ပြချင်တာအချင်ပြချင်တာကတော့ဒါဒီလိုဟောတက်ပေါ်ရပြီးတိုင်းသားတွေနဲ့အစရာကြလို့အတားအသင့်နဲ့မြင်တိုင်းတန်တုံနေမြင်တိုင်းကြာရှိတိုင်းပြုံးမှာပြည်လုံးညီလာခံကိုအချင်းတတ်မှတ်ထားတဲ့အချင်းတည်းမှာစစ်ပတ်တော်နဲ့ဝိုင်းဝန်းကျပန်ဆောင်ရွက်သွားဖို့လိုအပ်မယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ကျွန်တော်ဒီအခြေကမင်းနဲ့တော့ရပါသေးတယ်ဆရာဦးမောင်ဆိုတဲ့သဘောထားလဲဆွေးနွေးပြပါဦးခင်ဗျာကျွန်တော်ဒီပြည်ရင်းညီညာရေးအတွက်လက်ရှိအစိုးရကြိုးပမ်းနေတဲ့နေရာမှာအဓိကအနေနဲ့ဆောင်ရွက်ဖို့အခုချိန်မှာလိုနေတာဘာဖြစ်မလဲ
။အစိုးရအနေနဲ့ကတော့ဗျာလောလောဆယ်ပြည်ပခန့်မှာတော့ကျွန်တော်တို့ဒီ ိုင်လာလည်းနဲ့တိုင်နေနဲ့ဒီတမောကြကိုယ်လည်းမှုမှာကျွန်တော်တို့နှစ်ဖက်လက်ခံနိုင်တဲ့လမ်းကြောင်းတစ်ခုရှာနိုင်လို့အဓိကကြမယ်လို့ထင်ပါတယ်ဒါမှဒီလိုငင်းငင်းအတွက်အကောင့်ဖြစ်ဖို့အောင်မြအောင်ပေါက်ဖြစ်ပေါ်နိုင်ပါလိမ့်မယ်လောလောဆယ်မှာတော့တိုက်ဝဲပြားမှာညက်နေတဲ့ဒုက္ခတွေကိုကုညီဖို့လည်းအစိုးရအနေနဲ့အပေါင်းအစာကြည့်တော့လုတ်ပေးဖို့လိုအပ်ပါလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးတဲ့ဥမ္မောင်ဆိုတတတူကြကိုရင်ပါဝင်ဆွေးနွေးတဲ့သူတွေဆာရည်သားပြုစုတွေနဲ့ဆောက်တာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ